လွန်ခဲ့တဲ့24နှစ်အတွင်းထိုင်ဝမ်ကျွန်းရဲ့ Pacific အရှေ့ဘက်ကမ်းခြေဒေသပါဝင်လေကြောင်းကာကွယ်ရေးဇုံတဲကိုတရုတ်လေတပ်ကလေယာဉ်တွေအကြိမ်20လောက်ဝင်ရောက်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့မနက်မှာပြောပါရယ်လွန်ခဲ့တဲ့3နှစ်အတွင်းတရုတ်တို့ကစီးရေးအရအချိန်မြင့်ဖိအားပေးလှုံ့ဆော်လာနေတဲ့အပေါ်မှာထိုင်ဝမ်ကျွန်းကမချေနှက်ကြောင်းအမဲပြောလို့ရှိပါရယ်ထိုင်ဝမ်ဒုသမရဝီလျံလိုင်းအခုလအတွင်းမှာအမေရိကန်နိုင်ငံကိုတွားရောက်ခဲ့တာကိုဒေါသနဲ့တုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်စနေနေ့ကလည်းတရုတ်ဘက်ကထိုင်ဝမ်ကျွန်းဒီမှာတရက်ကြာစီးရေးခြင်းမှုတွေပြုလုပ်ခဲ့ပါသေးတယ်။တရုတ်တို့ရဲ့အဲ့ဒီစီးရေးခြင်းမှုအတွင်းမှာ SU-30 နဲ့ဂျေတန်းစတဲ့ဂျက်တိုက်လေယာဉ်တွေနဲ့ရင်ကုန်တင်းမောပစ်တဲ့တိုက်လေယာဉ်တွေမှာပါဝင်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကတောက်ကြနေမှာရှင်းလင်းတင်ပြခဲ့ပါတယ်။ဒီစီးရေးခြင်းမှုအကြောင်းသိနိုင်ဖို့အတွက်တရုတ်ကာကွယ်ရေးဌာနကို Reuters သတင်းဌာနကဆက်သွယ်ခဲ့ပေမဲ့တရုတ်သုံးတရာတော့တုံ့ပြန်ဖြေကြားခြင်းမရှိခဲ့ပါဘူးအလားတူပဲတရုတ်ဘုံကျဲလေယာဉ်တွေနဲ့ drone လေယာဉ်တွေဂျပန်နိုင်ငံအိုကီနာဝါကျွန်းနဲ့ထိုင်ဝမ်ကျွန်းအနီးမှာပျံသန်းခဲ့တဲ့အတွက်ဂျပန် jet တိုက်လေယာဉ်တွေအလျင်မြန်ဆေးလွတ်ပြီးတော့စောင့်ကြည့်ခိုင်းခဲ့ရတယ်လို့ဂျပန်အစိုးရကတောက်ကြနေမှာပြောပါတယ်ခင်ဗျာ